ဒီကကာယဝေဒနာစိတ်ဓာတ်ဓမ္မခေါ်တဲ့ရှုခွင့်ခြေကြီးထဲမှာကာယခေါ်တဲ့ရုပ်စုသူကဇန္နာရီနဲ့ပို့ပြီးတော့ထိရှားတာမဟုတ်လို့ထိရှားတဲ့အာယုလိုက်ဝိပဿနာစတင်ရှိပါမယ်လို့မရငါရှိထားတော့ယုတ်ကဆရှိရတော့ကာယကာယဘုံမှာကာယလို့ဖောင်းတယ်လေဖောင်းတဲ့ဘုံမှာဖောင်းတယ်လို့ရှိတာပိန်ကာယပေါ်လာတဲ့ချိန်ပိန်တယ်လို့ရှိတာပေါ့ကျောလန်းချစသည်အမူအရာတွေပေါ်လို့ရှိကျောရဲလှမ်းတယ်ချရဲရက်တယ်လေရကွေရစနေစသည်ပေါ့လေဒါလေးရှိရပုံလေးတွေမလေးကပြောတော့ပါတယ်အနုပဒနာဖြစ်ဖို့အနုပဒနာဆိုတာပုံမှန်တတ်ရှုတယ်ဆိုတာရှုမှုပါပဲပုံမှန်တတ်ရှုတယ်ဆိုတာအတာပခေါ်တဲ့လုံလဝူရိယအပူရိပြအားစိတ်ရတာအားဆိုင်မှုရှိနေလို့ရှိရင်တတိဆိုတာဖြစ်လာတာပဲမလို့တော့မှတ်နိုင်လာတာမလို့တော့မှတ်နိုင်နေဆိုရင်စိတ်ပဲမှမပြေတော့ဘူးမှတ်မိရအောင်မှစိုက်ကြနေတာဓမ္မကြီးလည်းအလိုလိုဖြစ်သွားတာရှုရအောင်မှစိုက်ကြပြီဆိုလို့ရှိရင်သဘောမှန်လေးတွေလည်းပဲမှန်တဲ့တည်တည်နေတော့တာအာထုံမှုအရှိန်ကြီးသလောက်အရှိန်ကောင်းသလောက်စိတ်သလောက်အတိလေးတွေလည်းပဲတဖြည်းဖြည်းပေါ့လေစိတ်စိတ်တော့တာရှိသည်နဲ့နောက်သည်မတူတတ်တော့ဘူးဓမ္မအဲ့ဒါလေးတွေအရှိကကစပြီးတော့အမရိယစပြောတော့ပါလေဒီလည်းပဲအဲ့ဒါဆက်ပြီးတော့ပြောရအောင်ပါပါပဲဒီအနုပဿနာဆိုတာအမြဲမပြတ်ကြောင်းကြဆိုင်ပြီးတော့နေတာကြောင်းကြဆိုင်တော့တတိတိဖြစ်ပြီးတော့စိတ်ဆူချမှုသမာဓိတွေရတဲ့အခါမှာအမှန်တည်းတိတိကြီးတိနေတာကိုပဲအနုပဿနာဆိုတာပေါ့လေဒီတော့ပေါ်မြတ်ကာယဘောမှာအနုပဿနာဖြစ်စေခြင်းလို့ရှိရင်အမြဲမပြတ်ဘုရားပင်ကြောင့်ကြဆက်ရတော့မယ်ဆိုတာပေါ့လေအဲ့ဒါနားလည်ထားရပါလားကြောင့်ကြဆက်ရင်ကြောင့်ကြဆက်တော့သတိတို့သမာဓိတို့အသိပညာတို့ဆိုတော့နောက်ပိုင်းကအလိုလိုဖြစ်လာတာပါပဲအဲ့ဒါကတော့ယောဂီမှာအမြဲတော့တောင်းဝန်ရှိနေပါတယ်ဆိုတော့တရားတွေဘာတွေဟောပြီးတော့သီပ္ပံဘာဝနာတရားတွေပြနေတာဟာဘုရားအထင်နဲ့စီကူးရင်ပြီးတော့လောက်တာမဟုတ်ပါဘူးအထောက်ထားခံရလုံးလုံးနဲ့ဘုရားတို့လောက်တဲ့သဘောပါပဲဒါမလို့အထောက်ထားလေးတွေပေါ်ပြပါလေဒီမှာဒီထောက်ထားရဘုရားတို့ဒီလိုပြနေပါလေဆိုတော့မနေ့ကပြောသွားတာတော့အာတပအယဘုရားပြအထုံးမှုဆိုတာတာမဝရိယလို့ပြောသွားပါတယ်ဒီပြတုတ်ရဲ့အဖွင့်မှာတော့ဝရိယကိုနီးအမျိုးမျိုးနဲ့ပြောသွားတာတွေဟာအများကြီးပါပဲဒါပေမဲ့လို့အဲ့ဒါပြောနေလို့ရှိရင်အချိန်တော်တော်ယူရမှာမဟုတ်လို့ဝိရိယ၃ဆင့်အကြောင်းပြောပါမယ်အာထုံမှုဟာတာမန်ဆိုလို့ရှိရင်တော့တစ်မျိုးတည်းလို့ထင်ရပေမဲ့လို့အဆင့်၃မျိုးခွဲပြီးတော့မြတ်စွာဘုရားဟောထားပါတယ် တိအာရမဓာတုအစာပြုတ်ကျိုးပါအထုံးဟုတဲ့နိနေကမဓာတုတစ်စတိုးရဲ့ဝိရိယအချိန်ပြင်ပြီးတော့အပြင်းမှပြင်းမှုမှလွတ်မြောက်ကျိုးပါအထုံးမှုနဲ့သုံးပရကမဓာတုညောမနဲ့ပန်းတယ်ရောက်တဲ့အထိအစစ်စစ်တို့ပြီးတော့အထုံးမှုရဲ့လို့သုံးမျိုးခွဲထားပါတယ်။အဲဒါအခုလာရောက်ပြီးတော့အထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာသတိပဋ္ဌာန်တရားအထုတ်ရမှာတော့ဘယ်လိုပန်းတိုင်ထားပြီးတော့ဘယ်လိုရွေးချက်ထားပြီးတော့အထုတ်တယ်ဆိုတာသူတို့အတိဆုံးပါပဲ။ဘာပဲလုပ်လို့ပန်းတိုင်တော့ထားတင်တာပါပဲ။အနည်းဆုံးစိတ်ကလေးတွေစင်ကြယ်ပြီးတော့ဗောလေလူလောကမှာတန်တန်ရှင်းရှင်းလေးနေထိုင်တဲ့အရေးချင်းလေးရှိသွားဖို့ဒါအနည်းဆုံးတည့်တည့်တိုးပြီးတော့မြည်ရမယ်ဆိုလို့ရှိရင်အနည်းဆုံးတော့တပံဖြစ်အောင်တော့အထောက်အပံ့ပါဒါပဲတော့ဒီတော့ပန်းနေထားပါတယ်ဒီလောက်မှာပန်းနေမထားနိုင်ဘူးဆိုလို့ရှိရင်ဘုရားတို့ဗုဒ္ဓနိယပြောရရင်တော့ဟိုးဘုရားဘုံမြတ်စွာဘုရားလည်းပဲအောက်တန်းကြစီတတ်တဲ့အကုသိုလ်တွေပြုခဲ့တာတွေလည်းရှိပါတယ်အကုသိုလ်တွေပြုခဲ့သလိုကုသိုလ်တွေလည်းပြုခဲ့ပါတယ်အဲ့တော့ဒီဘုရားကအကုသိုလ်လည်းပဲပြုထားတာတွေလည်းအများကြီးရှိပါတယ်မတော်တဆဒေဂာနိမှာရှိကအကုသိုလ်ရအကျိုးပေးခွင့်နဲ့ကြလို့တော့ဟုတ်ယခုဘဝမှာလုပ်တဲ့အကုသိုလ်ရအကျိုးပေးခွင့်နဲ့ကြလို့တည်မြသွားမယ်ဆိုလို့ရှိရင်အခုလိုလူဘဝဟာဆုံးရှုံးသွားမှာပါပဲလူဘဝဆုံးရှုံးသွားတယ်ဆိုလို့ရှိရင်တော့ဒီလိုအထက်တန်းစားရောက်စီတတ်တဲ့တရားတွေနဲ့လည်းလွဲချော်ပြီးတော့အောက်တန်းကြတဲ့ကြကိုပဲရှိပါတော့တယ်အဲ့ဒါလိုတွက်ဆရပါတယ်အဲ့ဒါလိုတွက်ဆပြီးတော့အခုလိုအခွင့်အခါကြုံတော့အခုလိုမိမိဘုရားအမြင့်တင်ပေးတဲ့သတိပဋ္ဌာန်ဘာဝနာတရားကိုတော်တော်လေးကျင့်လောက်တဲ့အထိအထုံနိုင်ဖို့ရံဖို့လေအော်မြင်အထုံနိုင်ဖို့ရံပန်းတိုင်တော့ထားရပါတယ်သူများတွေကိုတော့ဘုန်းကြီးကတော့မွေပန်းလိုပါဘူးကိုယ်ကိုယ်တော့ကိုမကြမ်းတာဝေဖန်ခဲ့ပါတယ်ခိုက်ရရဲ့ခန့်ငယ်ငယ်ကဘုရားများစဉ်းစားကြည့်ပါတယ်ဗုဒ္ဓအလိုရကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးဥပါဒတော်အတိုင်းဒီလိုသတိပဋ္ဌာန်တရားမျိုးများအာမထုတ်မိပဲနဲ့ဒီတိုင်းပဲမိမိလျော်လျော်နဲ့ဖြစ်ရမယ်ဆိုရင်မိမိဟာတိလလည်းမထိုင်နိုင်တော့လူပိသမှာမဟုတ်ဘူးလို့သူလည်းတွေးမိပါတယ်ပြီးတော့ရှုမှတ်မှုမရှိတော့လူလိုလည်းစိတ်ထားတတ်မှာမဟုတ်ဘူးလို့သတိပဋ္ဌာန်ပေးတဲ့အသိဉာဏ်လေးတွေဟာရသင့်တယ်လို့ရတော့ကျောင်းရတစ်ခုနဲ့ပတ်သက်လာလို့ရှိရင်ကျိုးရှိရှိတင့်မတဲ့ရှင်းနိုင်တဲ့စီရင်လုံးတရားလေးတွေပေါ့လေဒါလေးတွေရရတာဒါသတိပဋ္ဌာန်ပေးတာပဲအဲ့ဒါစီရင်လုံးတရားမရှိဘူးဆိုလို့ရှိရင်တကယ်ဘဝအစစ်မြင့်တဲ့အနေထားလည်းရောက်မှာမဟုတ်ဘူးလို့လူမပီသတာလူလုံးစိတ်မထားတတ်တာလူသိညာရှိပြီးတော့လူထက်လူမဖြစ်နိုင်တာပေါ့လေငါဘုရားဆုံးရှုံးဖို့ကြီးပဲဆိုတာပေါ့လေကိုယ့်အကိုမညာမတာတွက်ခဲ့ပါလေအခုလူဖြစ်တဲ့သာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမှာကြုံကြည့်ရဆိုနတ်နိုင်လောက်အောင်ဗုဒ္ဓနိကျကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးရဲ့ဩမိခိုရတာဟာ ဆရာတော်ဘုရားကြီးဩဝါဒတော်အတိုင်းပေါ့လေကမ္မထန်ဆရာများရဲ့ညွှန်ကြားချက်အတိုင်းအားထုတ်ရတာဟာမိမိမှာအခြေခံကိုရှင်းသီလတွေနဲ့စုံထိုင်နေလို့လူပိသားတွေရာဇဝယဟံပိသားတွေလူလူစိတ်ထားတတ်တယ်ယဟံလူစိတ်ထားတတ်တယ်လူတိညာယဟံတိညာရှိပြီးတော့စည်ရင်တို့တရားလေးတွေရနေတာဟာတမန်လူဘဝရဲ့အစင်တမ်းမြင့်တယ်လို့ကံလည်းကောင်းညာလည်းကောင်းပါပဲလေဆိုတော့ဗောလေတကယ်လို့သာဒီလိုအခွေရေးကြီးဆုံးရှုံးသွားလို့ရှိရင်တော့မိမိဟာလူလည်းပြီးသားမဟုတ်ညာလည်းပြီးသားမဟုတ်လူလူလည်းစိတ်ထားတော့မှာမဟုတ်ညာလို့စိတ်ထားတော့မှာမဟုတ်လူတိညာယဟတိညာရှိပြီးတော့ဗောလေလူထက်လူတမန်ယဟတိတဲ့ဒါရဲအနေထားမျိုးမရှိဘဲနဲ့သူလိုကိုလိုအောက်တန်းစားဖြစ်နေငါဒီလိုဖြစ်ရမှာပါလားဆိုတာမကြကနဲ့သုံးသပ်မိပါတယ်ငယ်ငယ်လေးကဒီတိုင်းသုံးသပ်မိပါတယ်တော့မှသူများတွေကိုတော့ခွင့်ရတော့မဝေပါမအောင်ကိုယ့်ကိုယ်တော့ဝေပါပြီးတော့ခွင့်တာတော့မှာပေါ့လေကိုယ့်ဘဝစင်တာမနစ်ကြအောင်လို့ကြိုးစားခဲ့တဲ့အတွေ့ထိုက်တန်သမ ्या တော့ကို့မှာထောက်ရတရားလေးတွေရပြီလို့တော့ဒီလိုတော့တွေ့ထားပါတာအခုတော့ခွင်ကောင်းခါကောင်းကြီးမှာရှင်ရတဲ့အခွင့်အရေးကိုပေါ့လေတေချာအောင်လို့ယူလို့တဲ့ဆန္ဒရှိပြီးတော့တကယ်ကြိုးစားကြမယ်ဆိုလို့ရှိရင်သာမန်ကြိုးစားရုံနဲ့မရဘူးဆိုတာနာလေထားဖို့လိုပါတယ်အဲ့ဒါအာတာပီဆိုတဲ့စကားကပြပါတယ်အာတာပီအာတာပဆိုတာအာတာပဆိုတာအပူတစ်ပြင်းအထုံမှုဖြစ်ရပါတယ်နည်းနည်းမှအေးဆက်ဆက်ဒီလိုလုပ်လို့မရပါဘူးငေးလို့ငိုင်းလို့မရပါဘူးတွေးလို့လည်းမရပါဘူးယနာယနာပြတ်ချပြတ်ချပြီးတော့လှုပ်လို့လည်းမရပါဘူးဒလစိုက်ကြိုးစားမှုဟာရှေ့နောက်ဆက်ဆက်ပြီးတော့နေရမှာပါဒါသိအရေးကြီးပါလေဒါကြောင့်မလို့မြတ်စွာဘုရားကအတာပအယပေါ့လေဤမျိုးမျိုးနဲ့ပြထားတဲ့နေရာမှာဝိရိယ30နဲ့ပြထားကုန်လေးတွေဟာတော်တော်သဘာဝကျပါတယ်အာရမဓာတုဆိုတာအစပြိုးချိုးပါအထုံမှုတကယ်ကိုလူပိသလို့လူလိုစိတ်ထားလို့လူတိညာရှိပြီးတော့လူတက်လို့ဖြစ်လို့တဲ့ပုံကိုယ်ဒိဋ္ဌာတစ်ခုခုမှယောဂီဖြစ်နေရောက်လာပြီဆိုလို့ရှိရင်ချူစားရတော့မှာပဲဆက်ပြူရတော့မှာပဲဒါတော့မလွှဲမသွေပဲဒီမှာအလုဆက်ရပြီအလုဆက်နေတော့မှာအချိန်ယူနေတော့မှာအကြောင်းအားလျော်စွာပြန်မှမှုကတော့ဖြစ်မှာပဲနေနေပြမနာလည်းရှိတယ်မြဲမြဲပြမနာလည်းရှိတယ်တဏှာကြီးမလုပ်ပြီးစိတ်ပဲနဲ့ထိုင်ရတယ်ဆိုတော့အာထုစာမှာတော့ကိုယ်တည်းကမခံစားမှုအမျိုးမျိုးတွေဖြစ်တတ်ပါတယ်ညောင်းတာတွေခိုက်တာတွေထုံတာတွေကျင်တာတွေရတာတွေစသည်ပေါ့လေမျိုးစုံဖြစ်တတ်ပါတယ်ဒီခါမှာကိုယ်ကိုညာပြီးတော့ခဏခဏပြင်ရှိပြောင်းလို့ရှိရင်တော့ဒီမခံစားမှုလည်းပဲကောင်းကောင်းမသိနိုင်တော့ဘူးဇွဲလုံးလဝရိယလည်းပဲတော်တော်နဲ့အရှိန်မရဘူးရောအเจ้าအားလည်းဆိုဖြစ်လာတဲ့ကိုယ်ရေမခံစားမှုတွေကိုမရှိမပြေမပြောင်းပဲနဲ့ပေါ့လေအဲ့ဒီဝေဒနာကျော်လွန်သွားတဲ့အထိ ဝိရိယအရှိန်မြင့်တင်ပေးရပါလားမွှဲဘူးမပြောင်းဘူးမပြင်းဘူးဆိုတာပေါ့လေကိုယ့်ကိုယ်လည်းပဲအားပေးရပါတယ်အဲအားပေးလိုက်လို့ရှိရင်ဝိရိယအရှိန်မြင့်တက်သွားတယ်အဲ့ဒီမြင့်တက်သွားတဲ့ဝိရိယကိုနိက္ခမဝိရိယလို့ခေါ်ပါတယ်အခက်ခဲနဲ့ကြုံလို့နောက်ဆုံးမဲ့အခြေအနေရောက်တဲ့အခါမှာနောက်မဆုတ်ပဲနဲ့အဲ့ဒီဆုံးနေမှုအပြင်းကိုပေါ့လေကြော်သွားတဲ့အထိလွန်သွားတဲ့အထိကိုအရှိန်မြင့်တင်ပြီးတဲ့ဝိရိယတဲ့အဲ့ဒီတော့ကြော်သွားပြီဆိုလို့ရှိရင်အခက်အခဲတစ်ခုတော့ကြော်သွားတော့ရှေ့ရောက်သွားပြီဆိုလို့ရှိရင်မိမိတို့မျှော်မနဲ့ပန်းတိုင်းကပါလေလူပိသဘို့လူတို့စိတ်ဓာတ်ဓာတ်ဘို့လူသိညာရှိပြီးတော့လူတဲ့လူဖြစ်ဖို့ဆိုတော့ဒါအနည်းဆုံးပန်းနိုင်တော့ထားပါလေ။ပန်းနိုင်ရောက်တဲ့အထိပေါ်လေဒီမှာအစင်စင်စင်စင်ဝိရိယရဲ့အချိန်မြင့်တက်သွားမှာပဲ။ဒါအပြောသာရှိပါလေ။နောက်ပိုင်းကျတဲ့ခါကျတော့ရှေ့ကအခြေခံဝိရိယနဲ့မြင့်တည်ပြီးတဲ့ဝိရိယအချိန်ရသွားပြီဆိုလို့ရှိရင်နောက်ပိုင်းကသူ့အချိန်နဲ့သူသွားတော့တာပါပဲ။တရှင်မိတရှိတရှင်မိတရှိပေါ့လေအဲနောက်ဆုံးဥပဒနာညာနေလည်းရင်းကျက်ပြည့်စုံပြီးတော့ကိုလိုတဲ့ပန်းနယ်ရောက်သွားမှာပဲအဲ့ဒီပန်းနယ်ရောက်တဲ့အချိန်လည်းပဲဝိရိယအစဉ်အဆက်ပေါ့လေမြင့်မြင့်တင်ပေးပါတဲ့အဲ့ဒါပရကမဓာတုလို့ခေါ်ပါတယ်ကွာအဲ့ဒီဝိရိယ၃ဆင့်ရှိအောင်လုပ်တဲ့ပုဂ္ဂိုလ်ဟာဒီဝိရိယသူပိုင်သွားပြီအဲ့ဒါလိုဝိရိယမျိုးရှိဖို့သိအရေးကြီးပါတယ်အဲ့ဒါလိုစဉ်းစားပြကြောင်းကြစိုက်ပေးနိုင်ပြီဆိုရင်ရှားရမှာဝိရိယရော့ရဲပြီးတော့ပြီးမှုဘယ်တော့မှမဝင်နိုင်တော့ဘူးဘုံဘဘူဝါစကိုယ်မူရည်ပေါ်တိုင်းမပြတ်မှတ်နေလို့တာပဲ။ကောင်းဆိုးခံစားမှုတွေလည်းပဲမပြတ်မှတ်နေလို့တာပဲ။စိတ်ကိုယ်စဉ်စားကြံစည်မှုတွေလည်းမပြတ်မှတ်နေလို့တာပဲ။အခြားအခြားသဘောတရားတွေလည်းပဲအဲလိုကြောင်းကြစိုက်ပေးနိုင်သလောက်မလွတ်တာမှတ်နေလို့တာပဲ။အဲဒါလိုမှတ်နေတော့ဝိရိယဟာနည်းနည်းရှိမှုများကြီးရှိရမှာ။ကြီးလုံလုံကဲကိုရှိရမှာအဲ့လုံလုံကဲရှိတဲ့ရှိမှုဟာလည်းပဲချင်းမှုစရာကောင်းတဲ့ရှိမှုပဲဘာဖြစ်လို့လဲဆိုတော့ဒီလိုကြောင်းရဆိုင်နေတော့တတိဖြစ်လာတယ်လေတတိရဲ့နောက်မှာသမာဓိလာမယ်လေသမာဓိဖြစ်ပြီဆိုလို့ရှိရင်ခန္ဓာသဗ္ဗညာခေါ်တဲ့ပညာလာမယ်လေဒီကစိတ်ပိုင်းဆိုင်ရာအင်အားစုတွေတခါတည်းကိုရောက်လာတော့တာပဲအကျိုးမြတ်တွေအများကြီးထွက်လာနိုင်တယ်တော့အဲ့ဒါတွေရှိလာပြီဆိုလို့ရှိရင်အဲ့ဒါတွေကလည်းသူတို့စွန့်ရတဲ့သူတို့ဘော်လေးခိတိတာတွေကိုဖန်တားနိုင်တယ်ပြီးတော့ကံကောင်းအောင်စိတ်တွေမသွားရအောင်လည်းပဲချုပ်တီးနိုင်တယ်တွေးဝေးတာမှုံဝါတာမမြတ်တာမရှိဘူးရှင်းရှင်းလင်းလင်းကြီးဖြစ်သွားနိုင်တယ်ဒီအကျိုးတွေလည်းပေါ်လာမှာပဲဒီမှာတော့ကြောက်ကြစိတ်မှုကအားပြည့်သွားပြီဆိုလို့ရှိရင်စတိမှာဆိုတဲ့အတိုင်းတတိလည်းပဲအများကြီးရှိလာတော့တာပဲကျောင်းရစိုက်ပေးသလောက်တတိယပဲဝိရိယတစ်ချိန်ကြာဖြစ်လို့ရှိရင်တတိယလည်းတစ်ချိန်ဖြစ်လာတာပဲဝိရိယကတမန်တဲ့အချိန်ပေါင်း60ဆိုရင်နောက်ပိုင်းကတတိယလည်းပဲအချိန်ပေါင်း60ဖြစ်လာတာပဲ9မိနစ်လောက်စက္ကစက္ကအားစိုက်နေတယ်ဆိုလို့ရှိရင်နာမည်ဆိုရင်အားစိုက်မှုပေါင်း300ပေါ့လေတတိယလည်းနောက်ပိုင်းက300ဖြစ်လာတာပဲ အဲ့ဒါလေးကတခုနဲ့တခုဆက်ဆက်နေပြီဆိုရင်အောက်ဝကောင်းလောက်အောင်ကိုပဲစွန့်ရင်တွေကဖြစ်လာတာအင်နာဂျီဆိုတာအမှန်အဝဇာကောင်းလာတာဘာလို့ဖြစ်လာလဲဟောတတိယလေးတွေရတယ်ဒီကနေ့ပေါ်ရအောင်ကဆွဆွမြည်မြတ်ကပ်ပြီးတော့တည်နေတော့တာပဲအဲ့ဒီကစဉ်းစားကြည့်ပေါ့အားစိတ်ပြီးတဲ့အာယုံမှာတတိယကပ်ပြီးဆိုလို့ရှိရင်အဲ့ဒီတတိယကစိတ်ရှင်ဉာဏ်ဉာဏ်မှုဝင်ရအောင်သူကတော့ဆောက်ရှောက်ခါခွဲထားတာဆိုတာငင်းလို့မရဘူးပိတ်ဆို့ထားတယ်ဆိုတာကိဋ္တိသာလမ်းကြောင်းပိတ်ဆို့ထားတယ်ဆိုတာဘယ်သူမှငင်းလို့မရဘူးအဆောက်အအုံပိတ်ဆို့လုံလဲပြီးပြည့်စုံပြီဆိုလို့ရှိရင်လုံလုံချုံချုံဖြစ်တယ်ဆိုတာဘယ်သူမှငင်းလို့မရဘူးတမနစ်ဆိုအချိန်ပေါင်း60နဲ့လာနှစ်စက္ကန့်မှာတစ်ချိန်ကျတွယ်အောင်လို့တမနစ်မှာဆိုအချိန်ပေါင်း30နဲ့လာအဲ့ဒါလို့စုရတာပါအဲ့ဒါလို့စုဖို့ဆိုတာကတော့ရိုးရိုးသေးသေးလေးစိတ်စိတ်ဆက်ဆက်လေးပေါ့လေဒီမှာပေါ်လာတဲ့အာဝစီကိုတတိလေးကတ်တော့အောင်လုပ်ရပါတယ်ဒါမှတတိကတ်တာပါအဲ့ဒီမှာလည်းပဲတတိကအများကြီးရှိရမှာပါ။နည်းနည်းလေးရှိုံနဲ့မရပါဘူး။စက်ကရှိစရာရှိရမှာပါ။ပြတ်တော့ပြတ်တော့လို့လို့မရပါဘူး။တတိကပြီဆိုလို့ရှိရင်နောက်ပိုင်းကခဏိကသမာဓိဆိုတော့လည်းပဲပါလာတော့တာပဲ။တမင်သက်သက်ထူတော်မှုမလိုတော့ဘူး။ပေါ်လာတဲ့အာယုံစီတတိကလေးကအောင်အားစိတ်ပေးသလောက်တတိကအယုကလာပြီဆိုလို့ရှိရင်ဒီစိတ်ဘဲမှမပြေတော့ဒီမှာစိုက်ကြတော့တာပဲခဏိကသမာဓိလည်းဖြစ်သွားတော့တာပဲဒီအခါမှာမိမိရဲ့စိတ်ကလေးဟာကောင်းတာတွေမြေချာနာစာထိကျင်တာဒါတွေမရှိဘူးဒါတွေလုံးလုံးချုံချုံဖြစ်နေတာပဲဒီမှာအဲ့ဒါလိုဝိရိယတတိသမာဓိပါတဲ့စိတ်ကလေးဟာဒါသမထခန္ဓာခေါ်တာပဲအဲ့ဒီနဲ့ရှင်တဲ့စိတ်ကိုလည်းဒါအဲ့ဒီသုံးမျိုးနဲ့ရှင်တဲ့ဘာဝနာစိတ်ခေါ်တာပဲဘာဝနာရအောက်ကိုခင်းပြီးတော့တန့်ရှင်းတဲ့ကုသိုလ်စိတ်ဖြည့်ရေးပွားရေးကြီးထွားရေးများရေးမှာယုတ်တပါယုတ်တတာယအစာကျိုးကျိုးပါအထုံမှုတစ္ဆေတိုးရဲ့အပြင်းမှလုံးရအောင်ကြိုးပမ်းအထောက်မှုအစင်းစင်တိုးရဲ့ပန်းတန်ရောက်တဲ့ဒီကြိုးပမ်းအထောက်မှုတဲ့အဲ့ဒီကြိုးပမ်းအထောက်မှုရှိနေလို့ဒီလိုအခြေအနေရောက်လာတာဆိုတာနားလည်ရပါတယ်အဲ့ဒီလိုအခြေအနေရောက်အောင်ကြိုးစားတဲ့ပုဂ္ဂိုလ်ကိုယောဂီလို့ခေါ်တာပါပဲဓမ္မဒါယောဂီရာယောဂီလို့လို့လို့ယောဂီပြည်သားပြီဆိုလို့ရှိရင်အခုပြောခဲ့တဲ့စိတ်ကြီးကြီးတွေကင်းဝေးတစ်ခဏတစ်ခဏအစဉ်ကျဲတဲ့အကျိုးတွေလို့လို့ရနေတာပဲဒီမှာအဲတခုတော့ရှိတယ်ဒီယောဂီရာခုကြီးဒီကြီးဆိုလို့ရှိရင်တော့မယုံမသေးဘောလေးလောက်တာတွေဟိုတော့လည်းပဲကိုနီးကိုကလည်းအထုတ်ခဲ့ဘူးတဲ့ဆိုတော့ပေါ်ပေါ်ဆာဆာလုတ်တဲ့အလေးထားကပါနေတော့အကျင့်ပါနေလို့ရှိရင်တော့အဲ့ဒီလိုယောဂီမျိုးတော့အမှမခံနိုင်ဘူးဒီစကားသုံးလုံးနဲ့ပြည်စုံလုတ်တဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်စိတ်ထဲမှာတော့မှကိဋ္တာတွေမပေါ်ဘဲနဲ့တန်ရှင်းတဲ့စိတ်ကလေးတွေကြီးဖြစ်နေဖို့တည်ကြပါလေဒါမလို့ပြည့်စုံပြည့်စုံအောင်မြတ်စွာဘုရားကဥပမာလေးတွေနဲ့ပြေးပြီးတော့ဗောလေထင်လွယ်မြင်လွယ်အောင်ဟောထားတာလည်းရှိပါတယ်ယောဂီဟာတဲ့ရှိကုမဆာယထာအန်တော်မြင်နေလို့တဲ့မျက်စိရှိတော်လည်းပဲမျက်စိမရှိတဲ့ပုဂ္ဂိုလ်မျက်ကန်းလို့သဘောထားရမယ်တဲ့မျက်စိကန်းတဲ့ပုဂ္ဂိုလ်ကဘယ်မှမကြည့်ဘူးကြည့်လို့လည်းထူးမှမထူးပဲကို မျက်စိရှိတဲ့ဘုကခူကြည့်ဒီကြည့်နေအဲ့ဒါတွေကဒါတွေပါမြေကန်းလို့သဘောထားရမယ်မျက်စိပြင်ရှိတော်လည်းပဲမြေကန်းလို့သဘောထားရမယ်သောတဝပတိရောယထာကြားနိုင်လို့တဲ့နားရှိတော်လည်းပဲနားပြင်းသူလို့သဘောထားရမယ်တဲ့နားပြင်းတဲ့ပုဂ္ဂိုလ်မကြားတော့ဘာမှသူမှတုံ့လုံးချင်းမရှိတော့တန်ကြာရီနားထောင်နေလို့ချင်းလည်းအလုပြတ်တာပဲသူကတော့နားရှိပြီလို့နှပင်းလို့သဘောထားရမယ်လေပညာဝဆက်ရထာမူကောငကောကစာပေဘုသူတ္တလောကီသိဗ္ဗံဘုသူတ္တစသည်ပေါ့လေဘုသူတ္တရှိတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့တရားအထုတ်စေကာလမှာတော့ကမ္မထန်ဆရာရဲ့ညွှန်ကြားရဲ့အတိအကျကိုကိုယ်ကဘာမှနားမလဲတဲ့ပုဂ္ဂိုလ်လိုသဘောထားရမယ်။မူကဆိုတာအာအလိုပေါ့လေဒီမှာ။နားပဲ။ယောဂီချင်းချင်းလည်းစကားမပြောဘူး။ကမ္မထန်ဆရာနဲ့ကတော့ဒါကတော့မလွယ်မကိန့်တာတော့ပြောနေရတာပေါ့လေဒီမှာ။လိုအပ်လို့ပြောနေရပါလေ။အဲ့ဒါလို့ဆိုပါတယ်။ဘလဝဒုပ္ပရောလိဝါဆိုတာကိုယ်လေးဆန်းလိုက်စောင်းလိုက်ခဲလိုက်ကြောလေလမ်းလေရှားလေဆိုတော့အားရှိတဲ့ပုဂ္ဂိုလ်ကတော့ကတ်တွတ်တွတ်လောက်တာပဲဒီခါမှာအားမရှိတဲ့ပုဂ္ဂိုလ်ဘောလေထိုင်ထအကွေးဆန်လို့ရှားဖြည်းဖြည်းတသာလေးပဲခန္ဓာနေတဲ့ပုဂ္ဂိုလ်များဆိုလို့ရှိရင်ဖြည်းဖြည်းထဖြည်းဖြည်းတိုင်းဖြည်းဖြည်းလေးခါတယ်ဘောအင်းအားပဲရှိပြီမယ်လို့အင်းအားမရှိတဲ့အားရှိနေတဲ့ပုဂ္ဂိုလ်လို့သဘောထားဖြည်းဖြည်းတသာလေးလောက်ပါတယ်တယ်ဆိုပါလေအတ္တတ္ထိသမုပ္ပါဏိသေတမသဇာယိကံမလွဲစားလို့တရားထုတ်တဲ့ကကိုယ်တွေကမခံစားမှုတွေပေါ်လာပြီဆိုလို့ရှိရင်တင်းချိုင်းမှာပြစ်ထားတဲ့လူသေးကောင်းလို့သဘောထားလိုက်ပါလေလူသေးကောင်းဆိုတော့ခွေးရီယာဆွဲငတ်တရားထိုးပေါ်လေနာလာကြီးဆိုတော့မကြီးဘူးလေအဲ့လိုသဘောထားလိုက်ပါလေအဲ့ဒီလောက်အထီတော်မှာကျန်ကံများတိုက်တွန်းထားပါတယ်အမှန်ကတော့ကားအောင်ပင်းအောင်သူကမပြောတတ်အောင်ပေါ့လေအသေးဖြစ်အောင်လုပ်ထုတ်တဲ့သဘောလိုမျိုးတော့မဟုတ်ပါဘူးဒီလိုမျိုးကစွန့်စားပြီးတော့လုံနိုင်မှထူးထူးခြားခြားစွန့်စားပြီးတော့လုံနိုင်မှထူးခြားတဲ့တမာတိတုပညာတုတွေရတာမဟုတ်လို့ပေါ့လေမြန်မြန်ဒီတမာတိတုနဲ့ပညာတုတွေရစေခြင်းလို့တိုက်တွန်းတဲ့သဘောပြောပါပဲတမ။အဲဒီလိုမျိုးလုံနိုင်တဲ့ယောဂီတွေဆိုလို့ရှိရင်အခုရဲ့နေငယ်အတွင်းမှာဟောဒီသမာဓိတုညာတုလေးတွေမျိုးများဖြစ်လာမှာပါပဲ။အဲဒီလိုမျိုးဖွဲနဲ့အေးဆက်ဆက်ပေါ့လေ။ဟိုကြည့်ဒီကြည့်။ထိုင်ထလည်းပြုံးနေထိုင်ပြုံးနေထအမှတ်ကလည်းမပါ။အဲဒီလိုဆိုလို့ရှိရင်တော့ရက်တာကြာရောက်သွားမယ်ပေါ့လေ။သမာဓိတုညာတုဖြစ်ဖို့ကတော့မျှော်လင့်ချက်မရှိတော့ပါဘူးဒီစကားဝင်ရတဲ့ယောဂီတွေကတော့အများအားဖြင့်အချင်းချင်းတော့စကားမပြောကြပါဘူးဒါဆိုအမှန်ချင်းဝစီကောင်းပါတယ်မလွဲစားလို့ပြောလည်းပဲတခဏလေးနဲ့ပြီးပြတ်သွားတာပဲဒါပေမဲ့လို့ငကိုကအတွေ့အခေါ်ပညာတွေတင်ထားတဲ့ပုဂ္ဂိုလ်တွေကတော့အကျင့်ကပါနေတော့ဗောလေဒါပါလဲဒါပဲလို့လဲပါရောက်လဲဆိုတာဗောလေသုံးသပ်ဆင်ခြင်တဲ့အလေးထားကရှိနေတော့တရားထုတ်တဲ့အခါမျိုးမှာအဲ့လိုမျိုးလေးတွေဖြစ်တတ်ပါတယ်ဒါပါလဲဘယ်လိုလဲပါရောက်လဲဆိုတာဗောလေအများနဲ့စကားပြောတာကပြီးပြတ်ပြီမယ်လို့တယောက်တည်းစကားပြောတာကတော့တော်တော်နဲ့မပြတ်ဘူးတော်တော်လေးကြာရင်လည်းကြာတော့တာပဲအဲဒီလိုတွေးတောဆင်ခြင်မှုတွေ5မိနစ်လောက်ရှိလို့ရှိရင်5မိနစ်ဆိုရင်အမှတ်ပေါင်း300ဆုံးရှုံးသွားပါတယ်နိုင်ဝဲလောက်ဆင်ခြင်နေလို့ရှိရင်အဲ့ဒါတွေးကြည့်ပေါ့လေနိုင်ဝရဆိုအများကြီးပဲထောင်နဲ့ချီပြီးတော့ အမတ်တွေဆုံးရှုံးသွားနိုင်ပါတယ်တော့ဒီဒီခါမျိုးမှာအကြောင်းအရာတစ်ခုနဲ့ပတ်သက်လာလို့ရှိရင်ဒါပါလဲဘယ်လိုလဲဘာကြောင့်လဲဆိုတာစဉ်းစားဝေဖန်ပြီးတော့ဘုရားတယောက်တည်းစကားပြောတာမျိုးအရှင်းမရှိအောင်ဘုရားသတိထားဖို့လည်းအရေးကြီးပါတယ်တကယ်လို့ဖြစ်ပေါ်လာပြီဆိုလို့ရှိရင်အဲ့ဒါလေးကိုမြန်မြန်စဉ်းရင်ဘုရားပြတ်သွားတဲ့အထီးပေါ်လေးမှတ်ပြဖို့လည်းလိုပါတယ်အဲ့ဒီတိုင်လုံနိုင်ပြီဆိုလို့ရှိရင်ဒီလုပ်ငန်းကိုမြတ်တော်ပြီးတော့တံမိုးထားတဲ့စိတ်တွေရှိပြီးတော့ယူသေးတဲ့သဘောလေးတွေဖြစ်လာမှာပါပဲယူသေးမှုကြောင့်အကျိုးရလတ်တွေပေါ်လာပြီဆိုလို့ရှိရင်ပို့ပြီးတော့ကိုယ်ကလေးယူသေးလာတဲ့အခါပို့ပြီးတော့ဂရုစိုက်တော့တာပို့ဂရုစိုက်လို့ရှိရင်ရေပိုင်းလေးအတွက်မှာပဲအရှိအဟုန်နဲ့ပေါ်ဒီဝိပဿနာဉာဏ်နဲ့တက်လာဖို့ထိကြပါလေရေတူတူလေးနဲ့ဝိပဿနာဉာဏ်နဲ့ပြည့်စုံပြီးတော့ထူးခြားတဲ့အရှင်လေးပေါ်လေရောက်စီကြမှာလေယောဂီတွေအဲဒါကျန်တဲ့ရက်ကလေးမှာအတက်နေဆုံးခုနပြောခဲ့တဲ့မျက်စိဖြည့်ပြီမယ်လို့မမြင်ရဆောင်မြကားလို့ဆောင်ရမယ်ဆိုတဲ့ဟာတွေနဲ့ကောင်းသဘောပေါက်နားလည်ပြီးတော့တယောက်သေးတော့အချိန်ကုန်ခံပြီးတော့စကားမပြောကြပါနဲ့လို့ဖန်တားရဲ့နဲ့ဒီနေ့ပေါ်လေတရားဆုံးသတ်လိုက်ပါတယ်